အလုံးအစင်းလေးတောက်တုံးသူတွေ40ရာခိုင်နှုန်းဟာအဆုတ်ကင်စာအသက်ရှိလမ်းကြောင်းနဲ့ဆိုင်တဲ့ယောဂနဲ့တီဗီယောဂတွေကြောင့်တိဆုံနေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးလိုက်ပါတယ်။ဒီနေ့တောက်ကြံလေးမှာကြောက်ရောက်တဲ့ကမ္ဘာ့ဆေးရွက်ဆေးလိပ်ကြီးတိုက်ခိုက်ရေးနေမတိုင်ခင်လေးမှာပဲဒီသတိပေးချက်နဲ့အတူဆေးလိပ်ကြောင့်တင့်အသက်မဆုံးရှုံးပါစေနဲ့ဆိုရက်ဒီနေ့အတွက် WHO ရဲ့ကျန်းမာရေးစောင့်ပုတ်ထွက်လာတာပါ။ဒီကြောင့် VOA သတင်းထောက်လီဇာစလိန်က WHO ရုံးဆိုင်ရာဂျနီဗာမြို့ကနေသတင်းပို့ပြောထားတာကိုကိုဝင်းမင်းကပြောပြပါမယ်ခင
်ဗျ။ဟုတ်ကဲ့ပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းဒီ WHO ကဆေးလိပ်နဲ့ဆေးရွက်ကြီးကြောင်နှစ်စဉ်လူပေါင်းအနည်းဆုံး8သန်းသေဆုံးနေရတယ်လို့သတိပေးလိုက်ပါတယ်။ဒါအပြင်ဒီကုလသမဂ္ဂကျန်းမာရေးအဖွဲ့အစည်းကပဲဒီအဆုတ်နဲ့ပတ်သက်တဲ့ရောဂါတွေနဲ့လူပေါင်း 3.3 သန်းဟာလည်းသေဖို့ရှိနေရမှာအသက်ရှင်လမ်းကြောင်းပိုးဝင်တာနဲ့သေရမယ်9နှစ်ယောက်ကလေးငယ်6000ပါဝင်ကိုယ်တိုင်ဆေးလိပ်မတောက်ပေမဲ့အနာဂတ်လူတောက်မိတဲ့ဆေးလိပ်မျိုးကိုရှုံမိသူတွေလည်းပါနေတယ်လို့ထပ်သတိပေးလိုက်ပါတယ်။တဝေချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကူးစက်မဟုတ်တဲ့ယောဂါကာကွယ်ရေးဌာနကညွှန်ကြားမှုဒေါက်တာဗီနာယက်ပရာဆတ်ကဒီဆေးလိပ်ရဲ့ဆေးရွက်ကြီးသုံးဆမှုကြောင့်တစ်ကမ္ဘာလုံးမှာစီးပွားရေးဆုံးရှုံးမှုအမေရိကန်ဒေါ်လာ 1.4 ထရီလီယံတောင်ရှိနေတယ်လို့ဆိုပါတယ်။ဒီစီးပွားရေးဆုံးရှုံးမှုထဲမှာကျန်းမာရေးသုံးစီးတွင်ဖြားနာမှုကြောင့်ကုန်ထုတ်လိုအားဆုံးရှုံးမှုတွေနဲ့ဆေးလိပ်သောက်တာနဲ့ပတ်သက်တဲ့ယောဂါတွေအတွက်ကုန်ကျစရိတ်တွေပါဝင်ပါတယ်။ဒါကြောင့်လူတွေဆေးလိပ်ထွက်လာရင်အသက်ဆုံးရှုံးတာရောငွေကြီးဆုံးရှုံးတာပါကာကွယ်ပေးနိုင်တယ်လို့ဒေါက်တာပရာဆတ်ကဆိုပါတယ
် What we see also is that if people who are smoking
ကျွန်တော်တို့တွေ့နေရတာကကမ္ဘာပေါ်က20ရာခိုင်နှုန်းနီးပါးရှိတဲ့ဆေးလိပ်တောက်သုံးလူတွေကဆေးလိပ်ထွက်လိုက်နိုင်တယ်ဆိုရင်အထူးသဖြင့်အဆုတ်ရောဂါမဖြစ်နိုင်တာလို့မျိုးတချို့အကျိုးကျေးဇူးတွေကိုတကယ်ကိုလုံးဝချက်ချင်းရလာမှာပါနှစ်ဖက်အတွင်းအစိုးရလုပ်ငန်းဆောင်တာတွေပုံမှန်ပြန်ဖြစ်လာမှာပါ
ဒါအပြင်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပဲဆေးလိပ်သောက်သူနှုန်းကတကမ္ဘာလုံးမှာတက္ကီ2028ရာခိုင်နှုန်းရှိရာကနေ2016ခုနှစ်မှာ20ရာခိုင်နှုန်းကိုကျဆင်းသွားပြီမဲ့ကမ္ဘာလူရေတိုးနှုန်းကြောင့်တကမ္ဘာလုံးဆေးလိပ်သောက်သူရေအတွက်ကတန်ပေါင်း1100မှာတသမတ်တည်းဆက်ရှိနေတယ်လို့ဆိုပါတယ်ဒီဒီဝေးရှုအဖွဲ့ကြီးမှာဒေါက်တာပရာဆတ်နဲ့ဌာနတစ်ခုလည်းလုပ်နေတဲ့မီဒီယာဆိုင်ရာရရှိဒေါက်တာကာဆယ်ရှော့ကလည်းဆင်းရဲတဲ့နိုင်ငံတွေနဲ့စာလိုက်ရင်ချမ်းသာတဲ့နိုင်ငံတွေမှာဆေးလိပ်တောက်နှုန်းတဟုန်တို့ကျဆင်းသွားတယ်လို့ဆိုပါတယ
် Some low income countries even
တချို့ဝင်ငွေနည်းပါတဲ့တိုင်းပြည်တွေနဲ့ဝင်ငွေအလဲလက်ရှိတဲ့တိုင်းပြည်တွေမှာဆေးလိပ်တောက်တဲ့သူတွေကတော့ဆက်ဆံ၃000လောက်ဆေးလိပ်ကုန်တွေကလည်းဒီနိုင်ငံတွေကိုပဲအဓိကသွားနေကြတာပါဒါကြောင့်လဲဆိုတော့ချမ်းသာတဲ့ဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာဆေးလိပ်လုပ်ငန်းကအလုံးမဖြစ်တော့တာကိုသူတို့သိကြတယ်လေ။ဒါကြောင့်သူတို့ကဝင်ငွေနည်းတဲ့တိုင်းပြည်တွေဝင်ငွေအလဲလက်ရှိတဲ့တိုင်းပြည်တွေကိုသွားပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးတွေကိုပြစ်မှတ်ထားလာရတွေ့ရပါတယ
်။ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပဲဆေးလိပ်နဲ့ဆေးရွက်ကြီးသုံးဆမှုရောကြစေဖို့ဖြစ်ရောက်ပြီးနိုင်ငံတွေမှာဈေးဆက်သက်တတအကောင့်ထဲပေါ်နိုင်မဲ့နည်းတွေကိုအကြံပေးထားပါတယ်။ဒီနည်းတွေထဲမှာဆေးလိပ်မတောက်ရနေမည်သတ်မှတ်တာဆေးလိပ်ကြော်ညာတွေနဲ့ဆေးလိပ်ကုမ္ပဏီတွေကစပွန်ဆာလုပ်ကြတွေကိုတားမြစ်တာနဲ့ဆေးလိပ်နဲ့ဆေးရွက်ကြီးဆိုင်ရာပစ္စည်းတွေကိုလူငယ်တွေပါဝင်လူအများမတတ်နိုင်အောင်ဆေးလိပ်ရောင်းချမှုပေါ်အခွန်တိုးမြှင့်ကောက်ယူတာတွေပါပါတယ်ခင်ဗျ